မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြတဲ့စစ်ပြေးဒုက္ခသည်တွေကိုအခက်အခဲမရှိနေရေးထိုင်ရေးအတွက်ပြည်နယ်အစိုးရအနေနဲ့ဆက်လက်ကူညီဆောင်ရွက်ပေးသွားမှာဖြစ်တဲ့အကြောင်းမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကလွှတ်တော်အစည်းအဝေးမှာပြောကြားခဲ့တယ်လို့မီဇိုရမ်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ချင်းပြည်နယ်ကနေတဆင့်မီဇိုရမ်ဘက်ကိုထွက်ပြေးနေသူတွေဆက်ပြီးတော့ရှိနေသေးပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြမှာဖြစ်ပါတယ်ဗျာ
။စစ်ပေးတံကြောင့်မြန်မာနိုင်ငံကထွက်ပြေးလာသူတွေကိုဆက်လက်အကူအညီပေးဆောင်သွားမယ်လို့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ဖူဇိုရန်ထန်းကာကပြည်နယ်လှတ်တော်အစည်းအဝေးမှာပြောကြားခဲ့ပါတယ်။ပြည်နယ်အစိုးရအနေနဲ့ရောက်လာတဲ့ဒုက္ခသည်တွေကိုခိုးလုံနိုင်ရေးလှုပ်သွားပေးမယ်လို့ပြောကြားခဲ့ကြောင်းမီဇိုရမ် NGO United for Democratic Myanmar တို့ဖက်အသွင်းရေးမှုကိုရစ်ချက်ကပြောပါတယ်
။ခုလောလောဆယ်မှာတော့မီဇိုရမ်မှာဒီဆက်တော့စီဝတီလုပ်နေတာပေါ့နော်။အဲဒီမှာအတိတ်ကပါတီကနေပြီးတော့မှဒီရှောင်းတဲ့ပတ်တဲ့ချက်နဲ့ဟိုဒိုမီနီယံရဲ့ခါမှာမီဇိုရမ်ပြည်ဝင်ကြီးချုပ်ကနေပြီးတော့မှမီဇိုရမ်မှာရောက်နေတဲ့ဆက်ဘေးဆောင်ကြီးကိုတန်တိုင်းဆုံးဆက်လက်ပြီးတော့မှဝင်ကြောင်းရပေးသွားမယ်ဆိုပြီးတော့မှပြောထွက်လာတယ်။ဆိုတော့မီဇိုရမ်မှာနေတိုင်းနဲ့အခိုက်အတွန်းမှာဗမာစုပြင်ပြမရှိအောင်ဗမာဒီဒီတော့ကမရှိအောင်ဒီနေ့အတွက်ဒီမီဇိုရမ်အစိုးရအနေနဲ့တာဝန်ရဆောင်သွားမယ်ဒီလိုမှလေပြောသွားတာရှိတယ
်ဗုဒ္ဓဦးနေ့ကကျင်းပခဲ့တဲ့ပြည်နယ်လှတ်တော်အစည်းအဝေးမှာအတိုက်အခံ INC ပါတီလှတ်တော်ကိုယ်စားလှယ်ကမြန်မာဘက်ကရောက်လာသူတွေနဲ့ပတ်သက်လို့မေးမြန်းခဲ့တာကိုပြည်နယ်ဝန်ကြီးချုပ်ကအခုလိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်ပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိတဲ့ချင်းပြည်နယ်မှာစစ်ကောင်စီတပ်တွေထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးခုန်လုံသူတစ်နေ့ထက်တစ်နေ့တိုးလာနေပါတယ်အဲ့ဒီလိုရောက်လာသူတွေကိုမီဇိုရမ်ပြည်နယ်အစိုးရကအကူအညီပေးနေတာတွေနဲ့ပတ်သက်လို့လဲကိုရစ်ချက်ကအခုလိုပြောပြပါဗျ။ဒ
ီကအစိုးရအနေနဲ့ကတော့လိုအပ်တဲ့အခင်ဒီစီကနေတစ်စီတချို့ထားငွေပန်းနဲ့ပေးတဲ့ဟာရှိတယ်။သူကတော့ဒီတိုက်ရိုက်တာတွေနဲ့တော့ပေးတာတွေရှိတယ်
။အခုလက်ရှိမီဇိုရမ်ပြည်နယ်အစိုးရရဲ့စည်ရင်းမှတ်တမ်းအရမြန်မာနိုင်ငံကနေထွက်ပြေးတင်းချောင်လာသူ2400ကျော်ရှိတယ်လို့မီဇိုရမ်ဝန်ကြီးချုပ်ကလွှတ်တော်အစည်းအဝေးမှာပြောဆိုခဲ့ပါဗျ။အိန္ဒိယနိုင်ငံအနေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားခြင်းမရှိတာကြောင့်ဗဟိုအစိုးရအနေနဲ့မြန်မာဘက်ကဒုက္ခသည်တွေကိုတိုက်ရိုက်ကူညီလို့မရပေမဲ့မီဇိုရမ်ပြည်နယ်အစိုးရအဖွဲ့ကနေတဆင့်ကူညီထောက်ပံ့ပေးဖို့ဝန်ကြီးချုပ်နရန္ဒရာမိုဒီကတောင်းဆိုထားပါတယ်။ချင်းပြည်နယ်အပြင်သခိုင်းထဲမှာစစ်တပ်ရဲ့တိုက်ခိုက်မှုတွေအရှိန်မြင့်လာတဲ့အတွက်ချင်းပြည်နယ်ကနေတဆင့်မီဇိုရမ်ဘက်ကိုထွက်ပြေးခုန်လုံသူတွေအခုထိရှိနေစေလို့ချင်းအရေးလေးလာသူကိုထောင်ကပြောပါတယ်။
တိုက်ပွဲတွေကပူပြီးတော့ဖြစ်လာနေတော့ချင်းပြည်နယ်ရဲ့ရှင်နေရထူးဆစ်ဆင်မှုတွေစစ်ကောင်စီရဲ့အင်အားလုံးကြီးနဲ့ထူးဆစ်ဆင်မှုတွေလှုပ်လာတယ်သူကခြေကလိုက်လမ်းကြောင်းတစ်လျှောက်မှာမြို့ရွာတွေကိုဖျက်ဆီးတာမီးရှို့တာအားလုံးမျိုးတွေတတကုံလှုပ်တော့ပြီးတော့တိုက်ပွဲတွေကလည်းပူပူပြီးတော့ပြင်းထန်လာတော့တော်တော်များများကတော့သူတို့သူရင်တော်တော်မလို့အနည်းဆက်ဆုံးကဒါချင်းပြည်နယ်နယ်ဆက်နယ်မိတ်ချင်းချစ်တဲ့မီဇိုရမ်ဘက်ကိုအဓိကဟိုထွက်ပြေးနေရတာပေါ့နော်အခုလည်းမီဇိုရမ်ဘက်ကိုနေစင်းနေမြဒါသူတို့ဝယ်နေကြတာပဲမီဇိုရမ်ကိုအဓိကတိတ်ဆောင်နေတဲ့ဒီကခံနေရတော့ဟိုပလဲဝါဘက်ကဟာတွေလည်းပါတယ်ဟိုပြီးတော့မတူပီချန်တလန်အဲ့ဘက်ကဟာတွေလည်းပါတယ်ပေါ့နော်ကလေးမျိုးကတော့တိုက်ပွဲအရင်မပြင်းထန်ခင်ကလေးကနေဒီကခံတုံများတော့မီဇိုရမ်ဘက်ကိုထွက်ပြေးတိမ်းရှောင်ကြတာပေါ့နော
်မီဇိုရမ်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်သူတွေအတွက်နေထိုင်ရေးလုံခြုံဖို့မီဇိုရမ်ပြည်နယ်အစိုးရက Refugee ID ကတ်တွေထုတ်ပေးနေပါတယ်မြန်မာစစ်ဘေးရှောင်တွေဟာမီဇိုရမ်ပြည်နယ်မြို့တော်အိုက်ဇောမြို့အပါအဝင် KI-17 ခုမှရှိတဲ့ဒုက္ခသည်စခန်းတွေမှာဖြန့်ကျက်နေထိုင်ကြပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပြည်နယ်အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေဘာသာရေးအသင်းအဖွဲ့အစည်းတွေကနေကူညီပေးနေပါတယ်ခင်ဗျာ